ကိုမိုက်ဖန်အဖေကိုပက်ထရစ်ခွန်ဂျာလီလာသူ့အခုတင်ညဖမ်းသွားလို့ဆို
ဟုတ်ပါတယ်ရှင်ဟိုဆစ်ဆေးပြာရှိလို့ဆိုပြီးတော့လာညွတ်နယ်ရဲစခန်းကိုခေါ်သွားပါတယ်ရှင
်အော်ဘာကိစ္စလို့ပြောလဲခင်ဗျဟို
ဟာ Facebook ပေါ်မှာပေါ့နော် post လေးတခုတင်နေပေါ့နော်ဒီဟာကအစိုးရကိုအကြီးညိုပြက်စေတဲ့ post လိုမျိုးဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့ခေါ်သွားပါတယ်ရှင
်သူတို့ကဘယ် post ကိုပြရလဲ
ဟာဘယ် post ကိုပြရလဲဆိုတော့ဒါဒီကိုရဲ့နေ့လုံးကတင်ထားတဲ့ post လို့ပြောရရှင်သူတို့က screenshot ရိုက်ပြီးတော့အဲ့ဒါကို A4 နဲ့ဟို print ထုတ်ပြီးတော့ယူလာတယ်ပြပါပုံလဲဆိုအဲ့မှာပေါ့နော်ကိုကျိုးကြောက်ရဲ့ပုံကိုဖနက်နဲ့နင်းထားတဲ့ပုံပေါ့နော်အဲ့ပုံကိုဒီကနေပြီးတော့တဲ့ share ထားလို့ပါဆိုပြီးတော့လာပြီးတော့ခေါ်သွားတာပါရှင်အဲ
့တော့သူတို့ဒီဖန်ဝရန်းနေပါလေပြလား
ဖန်ဝရန်းလည်းမပြဘူးရှင်ဒီတိုင်းမဲ့သူတို့က9နိုင်ထိုးခံနေတော့မှလာတယ်ရှင်လာပြီးတော့ဟာအိမ်တကားခောက်အိမ်တကားခောက်ပြီးတော့လာနေပေါ့နော်ဟိုမိဘတွေရှိလားဆိုတော့အဖေရောရှိရဲ့လို့ပြောတော့ဒီကြီးကထွက်လာပေါ့နော်ဒီကြီးထွက်လာတော့ဥပမာလီဆိုတော့ဟုတ်လားတတိယဟုတ်တယ်လို့ပြောတော့ဟုတ်ပါတော့သူတို့ရေစကန်ကိုလိုက်ခဲ့ပြီပါလို့ပြောတယ်တတိယဘာကြောင့်လဲဘာညာလဲအဲ့လိုမီးတော့မှသူကနေပြီးတော့ဒီ post တင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်တရားစွဲထားလို့ဆိုပြီးတော့ရေစကန်ကိုလိုက်ခဲ့ပြီပါလို့ပြောတာတခြားဖန်ဝင်တဲ့ဘာလို့တော့မပါဘူးရှင
်အားလုံးရဲတယ်ကြီးပဲလားလာဖန်တာဘလို့တွေ့လိုက်ရလဲမအဖန
်သူကတာမန်ရဲဝတ်ပဲသူကဗာလဲဒီလမ်းညွန်းနယ်ကနေပြီးတော့ရဲမှုလို့တော့ပြောတယ်ဒီလိုကျင်သူအောက်ကလူတွေလည်းပါတယ်ဟိုဟာစုပေါင်း96လောက်တော့ရှိတယ်အဲ့
တော့အခုမိုက်ဖန်အဖေလိုက်သွားပြီပေါ့နော်ဘယ်နှစ်နာရီလောက်ကဖြစ်မလဲအဲ့တော့
ဟိုဟာသူရောက်လာတဲ့အချိန်ကတော့9နာရီထိုးကနေပေါ့နော်ဒီ6နာရီ45လောက်ဟိုတကယ်ခေါ်သွားတဲ့အချိန်ကကျတော့9နာရီ40လောက်ခေါ်သွားရရှင်အ
ဲ့တော့အခုမိုက်ဖန်တို့ဒါအ
ိမ်မှာ
ဘယ်သူတွေကြံခဲ့လဲ
ဟိုဟာမောင်နှမဒီပေါ့နော်၄ယောက်၄ယောက်ဆိုတာကတယောက်ကကျတော့ဒီအိမ်မှာပေါ့နော်ဝန်ခွဲပါခဏလာနေတာသူရဲ့အိမ်မှာနေရဲ့အမရဲ့အဖွားရဲ့စုစုပေါင်း6ယောက်ကျန်ခဲ့ရှင်။ဒါပေမဲ့ဖွားနေမကောင်းရှင်
။မိုက်ဖန်အမေရလည်းအိုင်လန်ရောက်နေကြလို့လေ
။ဟုတ်တယ်ရှင်
။အဲ့တော့ဟိုမိုက်ဖန်အဖေတယောက်တည်းလိုက်သွားတာပေါ့နော်။ဘသူတွေဘသူမှလိုက်မှာ။
အဖေတယောက်ပဲလိုက်သွားတာ။ဘသူမှလိုက်မတော့ဒါပေမဲ့ဒေါက်တာကျော်သူပေါ့နော်ပေါင်းကူကဥကျော်သူရဲပြီးတော့ဟိုဟာဥတနေအောင်တို့နှစ်ယောက်တော့တွေ့ကြတော့ရဲစခန်းပြောတယ်ဟိုဟာဆစ်ဆေးဆဲမို့လို့တဲ့လူချင်းတွေ့လို့မရဘူးလို့ပြောတယ်ရှင်။လူချင်းတွေ့လို့မရဘူးမနဲ့ပြန်မှာပေါ့နော်တွေ့လို့ရမယ်လို့ပြောတယ်
။ကျေးဇူးပဲနော်အဲ့ဒါဆိုနော်
။ဟုတ်ကဲ့ပါ